ဘယ်ကန်ပြည်တော်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘယ်ရစ်ချစ်စင်မနေ့စနေနေ့ကကွဲလွန်သွားခဲ့တဲ့အပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ပါဝင်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့နိုင်ငံရေးသမားတွေကအမတ်တရဂုဏ်ပြုစကားတွေပြောခဲ့ကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ဘယ်ရစ်ချစ်စင်ဟာသူ့ဘဝတလျှောက်မှာလွတ်တော်အမတ်ပြည်နယ်အုပ်ချုပ်ရေးမှူးတာမတ်အစိုးရအဖွဲ့ဝန်ကြီးစတဲ့ကြီးမားတဲ့တာဝန်တွေကိုထမ်းဆောင်ခဲ့တဲ့သူဖြစ်တယ်လို့စနေနေ့ကထုတ်ပြန်ကြမှာပြောထားပါတယ်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတော့ဘယ်ရစ်ချစ်စင်ဟာလွတ်တော်အမတ်အဖြစ်နဲ့ရောဝန်ကြီးအဖြစ်နဲ့ရောပြည်내အုပ်ချုပ်ရေးမှူးဖြစ်နေရောတာမတ်ဖြစ်နေရောကျွန်တော်တို့တန်းတန်းလျှောက်မှာအထူးကျွန်ဆုံးပြည်သူဝန်ထမ်းတွေတဲကတူဖြစ်တယ်လို့သူရဲ့ X လူမှုကွန်ရက်စာမျက်နှာကနေပြောပါရယ်ဒါပြင်သမ္မတဟောင်းဘယ်ကလင်တန်ကလည်းဘယ်ရစ်ချစ်စင်ဟာစစ်သက်ဆွေးနွေးတဲ့နေရာမှာကျွမ်းကျင်ပြီးတော့ဇွဲကောင်းတဲ့သူတယောက်ဖြစ်ပြီးကမ္ဘာကြီးပို့ပြီးတော့ဘေးကင်းလုံခြုံမှုရှိအောင်ပြည်ပနိုင်ငံတွေမှာမတရားသဖြင့်ဖမ်းခံထားတဲ့သူအများပြားကိုပြန်လွတ်အောင်လုပ်နိုင်ခဲ့တဲ့သူဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။လက်ရှိအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကတော့ပြည်내အုပ်ချုပ်ရေးမှူးရစ်ချစ်စင်ဟာသူ့ရဲ့ဘဝကိုအများပြည်သူကိုအလုံချွေးပြုဖို့နဲ့ပြည်ပနိုင်ငံတွေမှာတရားခံအဖြစ်ဖမ်းဆီးခံထားတဲ့သူတွေပြန်လွတ်အောင်မမောမပန်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့ပြောပါတယ်။၂၀၂၁ခုနှစ်ဆင်အာနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့Frontier မြန်မာသတင်းဌာနရဲ့အကြီးအကဲတဦးဖြစ်တဲ့အမေရိကန်နိုင်ငံသားဒန်နီ ဖန်စတာလွတ်မြောက်ရေးကိုကူညီပေးခဲ့သူလည်းဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်အဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့မှုတဲ့ဘယ်ရစ်ချစ်စင်ဟာနယူးမက္ကဆီကိုလွတ်တော်အမတ်ဖြစ်နဲ့14နှစ်ကြာတာဝန်ထမ်းဆောင်ပြီးတော့သမ္မတဟောင်းကလင်တန်လက်ထက်မှာတော့စွမ်းအင်ဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ။